မင်္ဂလာပါဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီစစ်ကောင်စီကပညာရေးမြင့်မားတိုးတက်အောင်လုပ်မာတယ်လားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ခန္ဓာစဉ်စစ်ကောင်စီကလာမယ့်မေလ9ရက်နေ့ကစပြီးတက္ကသိုလ်နဲ့ကောလိပ်စင်တန်းတချို့ကိုပြန်လည်ဖွင့်လှစ်တော်မယ်လို့ကြေညာပါတယ်။ပညာရေးဝန်ကြီးဌာနလက်အောက်အစိုးရနီးပညာကောလိပ်နဲ့အစိုးရစက်မှုလက်မှုသိပ္ပံတွေက AGDI 3နှစ်ဒီပလိုမာသင်တန်းတွေရဲ့နောက်ဆုံးနှစ်ဖြစ်တဲ့တတိယနှစ်သင်တန်းတွေအစိုးရနီးပညာအထက်တန်းကျောင်းတွေရဲ့နောက်ဆုံးနှစ်ဖြစ်တဲ့ဒုတိယနှစ်သင်တန်းတွေကိုဖွင့်လှစ်မှာဖြစ်ပါတယ်။ဒါအပြင်အစိုးရပညာဦးစီးဌာနကတက္ကသိုလ်ဒီဂရီကောလိပ်ကောလိပ်တွေမှာ2019-2020 ပညာသင်နှစ်တွေမှာဖွင့်လှစ်ခဲ့တဲ့နောက်ဆုံးနှစ်သင်တန်းတွေနဲ့မဟာဘွဲ့ရေးပြည်သင်တန်းတွေကိုလည်းဖွင့်လှစ်မယ်လို့ကြေညာပါတယ်။မြန်မာနိုင်ငံမှာ2020ခုနှစ်ဆန်းကိုဗစ် -19 ကပ်ရောဂါစပြီးဝင်ရောက်မလာခင်အချိန်ကတည်းကအခြေခံပညာကျောင်းတွေအစ်မြင့်တက္ကသိုလ်ကောလိပ်နဲ့သင်တန်းတွေအားလုံးရပ်ဆိုင်ထားခဲ့ရတာပါ။အခုအာဏာသိမ်းစစ်ကောင်စီကတော့တက္ကသိုလ်အဆင့်သင်တန်းတွေကိုပြန်ပြီးဖွင့်လှစ်ဖို့စီစဉ်နေပါပြီ။စစ်ကောင်စီလက်ထက်တက္ကသိုလ်ရဲ့ကျောင်းတွေပြန်ဖွင့်မယ့်အစီအစဉ်အောင်မြင်မှုရနိုင်မလားစစ်ဘုချုပ်တယောက်ကပညာရေးမြင့်မားတိုးတက်အောင်လုပ်ပါမယ်ဆိုတဲ့စကားယုံစားလို့ရနိုင်ပါမလားလေ့လာကြည့်ကြရအောင်ပါ
အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောတဲ့မိကွန်းအတော်များများမှာအုပ်ချုပ်ရေးရန်တရားတွေပြန်ပြေးလည်ပတ်နိုင်ရေးစက်ရုံအလုပ်ယုံတွေဖွင့်လှစ်နိုင်ရေးရထားလိုင်းတွေပြန်ပြီးပြေးဆွဲနိုင်ရေးဗန်တွေပြန်ဖွင့်နိုင်ရေးစတဲ့အကြောင်းတွေပါသလိုကျောင်းတွေပြန်ဖွင့်နိုင်ရေးကိစ္စကလည်းဇက်တိုက်ဆိုသလိုပါဝင်တာတွေ့ရပါတယ်သူက2019ခုနှစ်စီးရင်စရာတစ်ခုကိုကိုကပြီးမြန်မာနိုင်ငံမှာလုံးဝကြောင်းမနေဘူးသူ 3.8 တန်းရှိတဲ့အကြောင်းအဲ့ဒီလူတွေဟာပြည်နယ်တွေမှာအများဆုံးဖြစ်ကြောင်းပြည်သူတွေစာတက်မြောက်ဖို့အတွက်စာဖတ်ဝိုင်းတွေလုပ်ပေးဖို့လိုတဲ့အကြောင်းအခုဆိုရင်စာတင်ကျောင်းတွေတစ်နှစ်ပိတ်ထားရတဲ့အတွက်နိုင်ငံတော်မိဘနဲ့ကာယကံရှင်ကျောင်းသူကျောင်းသားတွေနစ်နာမှုတွေဖြစ်ပေါ်နေတဲ့အကြောင်းကျောင်းတွေပိတ်ထားရလို့ပြည်သူတွေအနေနဲ့ကိုယ့်ရဲ့ကလေးကိုစာပေအသိပညာနဲ့ဗဟုသုတရရှိဖို့အတွက်ယဉ်ကျေးနေမှနဲ့အခြားသုတရတ္တစာအုပ်စာဆောင်တွေကိုဖတ်ခိုင်းရမယ့်အပြင်ကိုယ်တိုင်လည်းစာဖတ်ကြဖို့လိုကြောင်းသူ့အနေနဲ့ကတော့ကျောင်းတွေပြန်ဖွင့်ပြီးဖွင့်လှစ်နိုင်ရေးကြိုးပမ်းလှုပ်ဆောင်နေတယ်လို့ပြောဆိုခဲ့ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကျောင်းတွေပြန်ဖွင့်ဖို့ပြောနေတယ်လို့လက်ရှိမှာလည်းတက္ကသိုလ်ကောလိပ်အဆင့်သင်တန်းတချို့မေလမှာပြန်ဖွင့်မယ်လို့ကြေညာလိုက်ပေမဲ့စိန်ခေါ်မှုတချို့ကတော့ရှိနေပါတယ
်ပထမတစ်ခုကတော့ကိုဗစ် -19 ကပ်ရောဂါအခြေအနေဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းပွဲဖြစ်ပွားပြီးနောက်ပိုင်းကြီးမားကျယ်ပြန့်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပါတယ်အာဏာရှင်ကိုအတုတဲ့စီဒီအယ်လှုပ်ရှားမှုတွေမှာထိတ်ဆုံးကပါဝင်သူတွေကတော့ဆရာဝန်တွေနဲ့ကျန်းမာရေးဝန်ထမ်းတွေပါအဲ့ဒီစီဒီအယ်လှုပ်ရှားမှုရောက်အစိုးရစည်းရုံစည်းပေးကမ်းတွေမလဲပတ်နိုင်သလိုစစ်ကောင်စီဘက်ကလည်းစီဒီအယ်ဆရာဝန်တွေကိုဖမ်းဆီးတာပုံမှန်9ကတက်ပြီးဝရမ်းထုတ်တာအခြေအနေအရထိခိုက်ဒဏ်ရာရသူတွေဖျားနာသူတွေကိုကုသပေးတဲ့စီဒီအယ်ဆရာဝန်တွေကိုဖမ်းဆီးတာကုသခွင့်ပေးတဲ့ပုဂ္ဂလိကစည်းရုံစည်းကမ်းတွေကိုအရေးယူမယ်လို့ကြေညာတာစတာတွေကိုလုပ်နေတဲ့အတွက်ငကိုကလေးကစူးစူးရွားဖြစ်နေတဲ့ကျန်းမာရေးမန္တန်ဟာပုံပြီးအခြေအနေဆိုးရတဲ့ဘက်ရောက်သွားစေခဲ့ပါတယ်အဲ့ဒီထဲမှာကိုဗစ် -19တားစီကုသထိ ंछ ုပ်ရေးနဲ့ကာကွယ်ဆေးထိုးနိုင်ရေးစီမံကိန်းကြီးတစ်ခုလုံးလဲရပ်ဆိုင်သွားတာကိုတွေ့မြင်ကြရပါတယ်။အခုစစ်ကောင်စီရဲ့တက္ကသိုလ်ကောလိပ်အဆင့်သင်တန်းတချို့ပြန်ဖွင့်ရေးကိစ္စကိုဗစ် -19 ဆိုင်ရာအစီအမံတွေပြင်ဆင်ကြေညာထားတာမရှိလေတော့စိုးရိမ်ရတဲ့အနေအထားဖြစ်စီပါတယ်
။ဒုတိယတစ်ချက်ကတော့တက္ကသိုလ်ဆရာမတွေပညာရေးဆိုင်ရာဝန်ထမ်းတွေ CDM လုပ်နေကြတဲ့ကိစ္စပါ။ပြီးခဲ့တဲ့ဧပြီလ9ရက်နေ့ကျင်းမုံသတင်းစာမှာပညာရေးဝန်ကြီးဌာနအစိမ့်မြင့်ပညာဦးစီးဌာနလက်အောက်တက္ကသိုလ်ဒီဂရီကောလိပ်ပညာရေးဒီဂရီကောလိပ်နဲ့ညီပညာတက္ကသိုလ်စုစုပေါင်း134ခုအတွက်ညီပြနဲ့တရုတ်ပြအလုပ်နေရာစုစုပေါင်း1346နေရာခေါ်ယူတာတွေ့ရပါတယ်။ဒါဟာစီဒီအမ်ဝင်နေတဲ့ပညာရေးဝန်ထမ်းတွေကိုတာဝန်ကနေယာယီထုတ်ပယ်ကြောင်းကြေညာချက်တွေထွက်ပေါ်ပြီးခေါ်ယူတာဖြစ်လေတော့စီဒီအမ်မှာဝင်တဲ့ပညာရေးဝန်ထမ်းဘလောက်များတယ်ဆရာမလိုအပ်ချက်ဘလောက်ရှိနေတယ်ဆိုတာသိနိုင်ပါတယ်ဒါဟာနီးပြနဲ့တရုတ်ပြတွေအတွက်ပဲဖြစ်ပြီးအစိမ့်ပညာဦးစီးဌာနတစ်ခုလုံးအတွက်မဟုတ်အခြေခံပညာအတွက်လည်းမပါသလိုပညာရေးဝန်ကြီးဌာနတစ်ခုလုံးအတွက်လည်းမဟုတ်သေးပါဘူးဒါကြောင့်သင်တန်းတွေပြန်ဖွင့်ရင်ဆရာမမလုံလောက်မှုနဲ့ကြုံရနိုင်ပြီးသင်ကြားမှုတွေကမောက်ကမဖြစ်စေနိုင်ပါတယ်တတိယတစ်ချက်ကတော့တက္ကသိုလ်ကောလိပ်အဆင့် ကျောင်းသားတွေရဲ့အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ပေါ်လာနိုင်ခြင်းပါ ဖေဖော်ဝါရီလရဲ့အာဏာသိမ်းပွဲနောက်ပိုင်းဖြစ်ပေါ်လာတဲ့ဆန္ဒပြပွဲတွေဟာကျောင်းတွေပိတ်ထားခြင်းဖြစ်ပေမဲ့တက္ကသိုလ်ကောလိပ်အဆင့်ကျောင်းသားတွေဟာသူတို့ကျောင်းတွေကို CDM ကျောင်းတွေဖြစ်ကြောင်းကြေညာတဲ့လှုပ်ရှားမှုတွေလုပ်ခဲ့ကြပါတယ်ကျောင်းပိတ်ထားခြင်းမှာတော့တချို့တလေစူးစီးဆန္ဒပြပွဲဆင်နွှဲခဲ့ကြတဲ့ကျောင်းသားတွေအနေနဲ့တက္ကသိုလ်ကောလိပ်တွေမှာတရားဝင်ကျောင်းတက်စူးစီးခွင့်ရရင်ဆန္ဒပြပွဲတွေဖြစ်ပေါ်နိုင်ခြေကလည်းအလားအလာအများကြီးရှိနေပါတယ်။တကယ်တော့လက်ရှိစစ်ကောင်စီရဲ့တက္ကသိုလ်ကောလိပ်အဆင့်သင်တန်းတချို့ပြန်ဖွင့်ရေးအစီအမံဟာကျောင်းသူကျောင်းသားတွေရဲ့ပညာရေးတိုးတက်မြင့်မားဖို့ဆိုတာထက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အစိုးရရန်တရာပုံမှန်လဲပတ်နေတာကိုပြသခြင်းနဲ့ဆန္ဒကိုအကောင့်ထဲဖော်တာပိုးပြီးဖြစ်နိုင်ခြင်းရှိပါတယ
်။ဒီမကြခင်တော့ကလည်းဒေသရှင်လင်းပွဲတစ်ခုမှာပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကသိမကြခင်ကျောင်းတွေပြန်ဖွင့်မယ်ပြန်ဖွင့်တဲ့အခါကျရင်တနစ်ကိုအတန်းတန်းတက်ရအောင်လုပ်မယ်ဆိုပြီးပြောခဲ့လို့ပြည်သူတွေအကြားပြည်တည်ဝေဖန်ပြောဆိုမှုတွေအများကြီးရှိခဲ့ပါတယ်တကယ်လဲ1962ခုနှစ်ကစလို့တရားနာရှင်တွေလက်ထက်ကိုပြန်ကြည့်လိုက်ရင်ပညာရေးနဲ့ပတ်သက်ပြီးအာဏာရှင်တွေစိတ်ကြိုက်အမျိုးမျိုးစမ်းသပ်တာကျောင်းသားကျောင်းသူပညာရေးမြင့်မားရေးထက်အာဏာတည်မြဲရေးကိုပဲဦးစားပေးတာစတဲ့အကြောင်းမျိုးမျိုးကြောင့်ပညာရေးအလွန်နှိမ့်ကျခဲ့ပြီးအတန်းအောင်စာမတတ်တွေဖြစ်ခဲ့ကြတာ2016ခုနှစ် NLD အာဏာရခြင်းရောက်မှပြုပြင်မှုစတင်ကစားအခြေအနေမှာပဲရှိပါသေးတယ်။ဒီလိုအခြေအနေမှာစစ်ဗိုလ်ချုပ်ကြီးတယောက်ကနောက်ထပ်အာဏာသိမ်းမှုဆင်နွှဲခဲ့လေတော့စစ်ကောင်းဆောင်တွေအုပ်ချုပ်တဲ့ခေတ်ကာလမှာမြန်မာနိုင်ငံပညာရေးမြင့်မားတိုးတက်လာလိမ့်မယ်ဆိုတာမျိုးကတော့မျှော်လင့်လို့ရနိုင်ကောင်းတဲ့အရာတစ်ခုမဟုတ်နိုင်ကြပါဘူး။